ကမ္ဘာတစ်ဝှမ်းလှုပ်လှစွာထုတ်ဖော်ပြောဆိုခွင့်အစဉ်အတန်းတည်တည်သာသာကြာဆင်းသွားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ကြောင်းဗီတိန်အခြေစိုက်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Article 19အစဉ်ခံစားအသစ်ကဆိုပါတယ်ဆရာနာသိမှုကိုစန့်ကျင်သူတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကြောင့်တစ်နှစ်အတွင်းမှာပဲလွတ်လပ်ခွင့်တွေထိုးကျသွားတဲ့မြန်မာနိုင်ငံဟာအစဉ်ခံစားပြုစုခဲ့တဲ့နိုင်ငံပေါင်း160နိုင်ငံအနက်အဆင့်140မှာရှိနေကြောင်းဖော်ပြပါတယ်ပြီးခဲ့တဲ့နှစ်တည်းဆရာနာသိမှုနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာဆွေးနွေးပြောဆိုခွင့်ဖိနှိပ်ခံရမှုအစိုးရရဲ့စင်စါဖျက်တောက်မှုနိုင်ငံရေးတိုက်ခိုက်မှုတွေကိုဖိနှိပ်မှုတွေအပြင်နိုင်ငံရေးရတပ်ဖြတ်မှုသတင်းသမားတွေချိန်ချောက်ခံရမှုလွတ်လပ်စွာဆွေးနွေးခွင့်နဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်ဖိနှိပ်မှုတွေရှိကြောင်းလည်းထောက်ပြထားပါတယ်မြန်မာတရုတ်ရုရှားတို့လိုအာဏာရှင်နိုင်ငံတွေတာမကအိန္ဒိယဘရာဇီးတို့လိုကမ္ဘာဒီမိုကရေစီနိုင်ငံတွေကပြည်သူတွေအပါအဝင်ကမ္ဘာလူကြီးရဲ့80ရာခိုင်နှုန်းဟာလွန်ခဲ့တဲ့10နှစ်ကျော်ကလေးကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတဲ့အခြေအနေအောက်မှာနေထိုင်လာရတယ်လို့ဆိုပါတယ်။ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း160နိုင်ငံကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တိုင်းတာချက်အညွန်း25ချက်နဲ့စမ်းစစ်ပြီးတနိုင်ငံချင်းစီကို3ညကနေ100အထိအမှတ်ပေးထားတာပါ။ဒီနှစ်မှာဒိန်းမတ်ဆွစ်ဇာလန်တို့က96မှတ်နဲ့ထိပ်ဆုံးမှာရှိပြီးနော်ဝေးဆွီဒင်က94မှတ်အက်စတိုးနီးယားနဲ့ဖင်လန်တို့က93မှတ်ရရှိကြပါတယ်။